အီရန်နိုင်ငံနဲ့ချုပ်ဆိုထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကိုဒေါ်မတ်ဒေါ်နယ်ထရမ့်ကပြန်ရုပ်သိမ်းပွဲရှိပြီးတန်ခတ်ရည်ရွယ်မှုတွေပြန်ပြီးထမှန်နိုင်ကြတဲ့အတွက်ကွန်ဂရက်လွှတ်တော်ကိုပို့မယ်လို့အမေရိကန်ကြီးရန်တာဝန်ရှိသူတွေကကြာသပတေးနေ့မှာပြောပါတယ်။ဒီသဘောတူညီချက်ဟာအမေရိကန်မျိုးသားကျူးစီးပွားနဲ့မကိုက်ညီဘူးလို့ဆိုပြီးနောက်သတင်းဖက်မှပြောမယ့်မိန့်ခွန်းတစ်ခုထဲမှာသူ့အစီအစဉ်ကိုဒေါ်မတ်ထရမ့်ကကြီးညာမယ်လို့ခန့်မှန်းထားတဲ့အကြောင်းတာဝန်ရှိသူတွေကပြောတာပါ။ဒီလိုလုပ်တာက2015ခုနှစ်သဘောတူညီချက်ကိုပယ်ဖျက်ချစ်တာမဟုတ်ဘဲကွန်ဂရက်လွှတ်တော်ကိုပြန်ပို့လိုက်တာပါ။သဘောတူညီချက်အရဆိုင်းငံ့ထားတဲ့တန်ခတ်ရည်ရွယ်မှုတွေပြန်ချမှတ်မလားဆိုတာဆုံးဖြတ်ဖို့လွှတ်တော်အမတ်တွေရပ်ပေါင်း60အချိန်ရမှာဖြစ်ပါတယ်။ပြန်ရုပ်သိမ်းတယ်ဆိုရင်သဘောတူညီချက်ကိုပြန်ပြီးဆက်ဆက်ညှိနှိုင်းဖို့လည်းလမ်းပွင့်သွားမှာပါ။ဒါပေမဲ့အီရန်သမ္မတဟက်ဆန်ရူဟာနီကတော့ဒါကိုမစင်စားဘူးလို့ပြောထားပါတယ်။